စစ်တပ်အာဏာသိမ်းထားတဲ့ကာလအတွင်းကြာရောက်မဲ့ဒီနေ့ရဲ့မြန်မာနှစ်တကူအတားတကြံပွဲတော်ကိုတော်လန်တကြံအဖြစ်နဲ့ဆင်နွှဲပြီးအာဏာရှင်စနစ်ကိုဆန့်ကျင်ဆန္ဒပြကြဖို့တိုက်တွန်းနှိုးဆော်တာတွေရှိနေပါတယ်။တော်လန်တကြံကိုတနိုင်ငံလုံးအတိုင်းအတာနဲ့ဆင်နွှဲဖို့ဘာတွေပြင်ဆင်နေကြပါလဲ။ရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ပြပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာမနေ့ကမှစတင်တော့မယ်မြန်မာနှစ်တကူတကြံအတာပွဲတော်ကာလမှာတော့ပျော်ပွဲရှင်ပွဲတွေအစားဒီနေ့မှာတော့ဆက်အနာရှင်ဆန့်ကျင်ဆန္ဒပြမှုတွေလှုပ်သွားကြဖို့ဆန္ဒပြပွဲဥဆောင်သူတွေကစော်ဩတိုက်တွန်းနေကြပါတယ်။ပျော်စရာတကြံမဟုတ်ပဲတော်လန်တကြံဆိုပြီးလူငယ်တွေကတကြံလေးရတာကာလနဲ့နှစ်ဆန်းတရနှစ်အထိပုံစံမျိုးစုံနဲ့ဆန္ဒပြသွားဖို့စီစဉ်နေကြတာပါ။ဆန္ဒပြတပိတ်တွေကိုအကြမ်းဖက်ဖြိုခွဲနေတဲ့ခြားကပဲလူဝင်ရအလုံးအင်းနဲ့ပင်မတပိတ်စစ်ကြောင်းနေတိုင်းလိုလိုခြိတက်နေတဲ့မုံရွာမျိုးကဆန္ဒပြလူတို့ဟာဧပြီလ၁ရက်နေ့ကလေးကအဦးဆုံးပွင့်ခဲ့တဲ့ဗရောက်ပန်းနေနဲ့ဗရောက်တပိတ်ကိုဆင်နွှဲခဲ့ကြတာပါ။မုံရွာမန္တလေးနဲ့ရန်ကုန်မြို့အပါအဝင်တပိတ်ကော်မတီစုပေါင်းပြီးတော့ဖွဲ့စည်းထားတဲ့အထွေထွေတပိတ်ပေါင်းစပ်ညှိနှိုင်းရေးအဖွဲ့ General Strike Coordination Body GSCB အနေနဲ့လည်းတနိုင်ငံလုံးအတိုင်းအတာနဲ့တကြံရက်တွေမှာပါအာဏာရှင်ကိုတော်လှန်ကြဖို့တိုက်တွန်းထားပါတယ်။မုံရွာတပိတ်စစ်ကြောင်းမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့ကိုဝင်းမိုးနိုင်ကသူတို့ရဲ့အစီအစဉ်နဲ့ပတ်သက်ပြီး VOA ကိုပြောပြပါဗျာ။
တော့အဲ့ GSCB မှာကျွန်တော်ဒီနေဒီကအတိအကျကတပိတ်ကုံပြင်းနဲ့ဆွေးနွေးကြရဆိုရင်ဒီကြံ9ရက်ကိုကျွန်တော်တို့ကောရီခေါ်ပြီးတော့လှုပ်ရှားဖို့ရှိပါတယ်။အချိုလေးမှာကတော့ကျွန်တော်တို့အတာအိုးတပိတ်ဆိုတဲ့ပုံစံမျိုးပေါ့နော်။အတာတကြံကိုကြိုးစို့ရဲ့အနေနဲ့အတာအိုးတွေကိုရင်ရှိပါ။ပန်းနေဆက်ပြီးတဲ့အခါကျကျွန်တော်တို့ဟိုအိမ်ရှိတွေမှာခြားထားကြမယ်။အချာနေမှာကတော့ကျွန်တော်တို့ကသွေးမသိပ်တပိတ်ဆိုပြီးတော့ဒီဒေဥတော်လိုင်းရေးပါပေးဆက်သွားခဲ့ကြရတဲ့အသက်သွေးပေးဆက်သွားခဲ့ကြရတဲ့ကျွန်တော်တို့ရဲ့အာဇာနည်ပြည်ကောင်းများကိုအောက်မေ့တက်တဲ့အနေနဲ့အနီရောင်ဆေးတွေကိုကျွန်တော်တို့ရဲ့အိမ်နေခြံဝင်းနေအိမ်ရှိလမ်းတွေပေါ်မှာပတ်ချမ်းရင်းအဖြစ်ကျွန်တော်ဆင်နွှဲဖို့ရှိမယ်။ဒါကကျွန်တော်ရန်ကုန်မှာလောလောဆယ်လုပ်နေကြတယ်ဒီလုံးဝအုပ်ချုပ်လို့မရသေးရဆိုရယ် Red Campaign နဲ့လည်းပေါ်ပြချင်ချူပါတယ်။
တကြံရတိုင်းမှာတော့ပုံစံတစ်မျိုးစီနဲ့ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလှုပ်သွားကြဘူးစီစဉ်နေကြတာပါ။
အကျက်နေမှာကတော့ကျွန်တော်တို့ကရှင်တပိတ်ပါ။ရှင်တပိတ်ကတော့ဒီတကြံကာလမှာကျွန်တော်ပုံမှန်အရင်နှစ်တွေကကိုဗစ်မတိုင်ခင်အရင်နှစ်တွေတုန်းကတကြံမှာလှည့်လေကြတဲ့ပုံစံတိုင်းနဲ့ပိုက်ကယ်ရီနဲ့လှည့်ခြင်းလဲလှည့်ကားရီနဲ့လှည့်ခြင်းလဲလှည့်ကျွန်တော်ရတဲ့နည်းလမ်းနဲ့ရှင်နေနဲ့ရှင်တမျိုးမျိုးကိုအသုံးပြုပြီးတော့လှည့်လေကြမယ်။လှည့်လေတဲ့အချိန်မှာကျွန်တော်တို့တကြံသချင်းတွေကျွန်တော်တို့ဒီဆိုကြံလုံးဝမပြုတ်ပဲနဲ့တော်လိုင်းရဲ့ချင်းနေဖြစ်တဲ့ပေးပစ်စာရဲ့ဖြစ်ဖြစ်အလိုမရှိပဲဖြစ်ဖြစ်ဒီလိုနိုင်ငံရေးအန်တုအာခံနဲ့တော်လန်ပတ်ကံနဲ့အချင်းတွေကိုကျွန်တော်တို့ကြွေးကြော်ဟေ့ကြွေးကြမယ်အသက်နေမှာကတော့ပုံမှန်တကြံကာလတွေမှာဆိုရင်ကျွန်တော်တို့လူမျိုးတွေကမိလုံရန်ကုန်တဲ့နောက်ဆုံးရချင်းအသက်နေကိုပျော်သားကြလိမ့်ရှိတယ်ဒါပေမဲ့ဒီနှစ်ကတော့တော်လန်တကြံဖြစ်တဲ့အတွက်ကျွန်တော်တို့အသက်နေကိုကိုယ့်ရဲ့ပျော်ပါခြင်းနဲ့စိတ်ဆန္ဒတွေကိုတက်နိုင်ကြချုပ်ပြီးတော့ Science Strike အနေနဲ့အဲ့ဒီမှာအိမ်ကြီးကအိမ်ကြီးလုံးဝမဖြတ်ကြနိုင်နဲ့ကျွန်တော်တိတ်ဆိတ်နေသက်ဆိုတဲ့အတန်တိတ်ဆန္ဒပေါ်ထုတ်ကြမှာဖြစ်တယ်။နောက်နှစ်ဆန်းတစ်ရက်နေမှာတော့ကျွန်တော်တို့ကတနိုင်ငံလုံးရတဲ့နီးလန်းနဲ့ရတဲ့နေရာကနေအုံကျပြီးတော့ပြန်လေစုဝေးချီတက်ကြဖို့အတွက်ကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ်ခလား
။ပုံမှန်ဆိုရင်တော့အခုလိုနှစ်တကူတကြံအတာကာလအချိန်ဟာမြန်မာပြည်သူလူထုအတွက်စိတ်လွတ်ကိုယ်လွတ်ပျော်ရွှင်မြူးကြတဲ့အချိန်ဖြစ်ပါတယ်။တကြံရေးကစားတာဥပုပ်တီလာစောင့်တီတာနဲ့ဇရုတီတာအလှူဌာနပြုတာမျိုးတွေလုပ်ကြပြီးမဲ့ဒီနှစ်မှာတော့ဆီယနာသိမ်းထားတာရောရဲတပ်ဖွဲ့ဝင်တွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ပြည်သူအများပြားသိဆုံးခဲ့ရတာကြောင့်လူမှုတော်တော်များများကတော့ပျော်စရာတကြံပွဲကိုဆင်နွှဲပြမှာမဟုတ်ဘူးလို့ပြောနေကြပါတယ်။ရန်ကုန်မြို့ဆန္ဒပြပွဲမှာဦးဆောင်သူတယောက်ဖြစ်တဲ့ရန်ကုန်တက္ကသကျောင်း15ကျောင်းပေါင်းစုထားတဲ့ Alliance of Students Union ကလည်းဒီနှစ်တကြံပွဲတော်ကိုအတန်တိတ်တပိတ်ဆင်နွှဲသွားမယ်လို့ပြောပါတယ်
။သူတို့ကနေရာတိုင်းမှာလက်ရှိဒီမှာချက်ကွက်တွေရက်ကွက်တွေဒီသူတို့ရဲ့အခြေခံအုပ်ချုပ်ရေးစနစ်ကိုသူတို့ကစတင်နေပြီဆိုတဲ့အခါမှာကျွန်တော်တို့ကမှအခက်အခဲများရှိတယ်။ကျွန်တော်တို့လက်ရှိတွားနေရတာလေကောင်းပါကြီးနဲ့တည်တံ့သွားလို့ရတယ်။သူတို့ကဟိုဗဟိမလိုပေါ့။ဒါနဲ့ကျွန်တော်တို့ဆန္ဒထွက်ပြရေးဖြစ်တဲ့ကွက်တွေကျွန်တော်တို့ချက်ကွက်အင်ဂျင်တွေကျွန်တော်တို့ဝင်နေပြီးတယ်။ဒါပေမဲ့အခုလက်ရှိမှာဟိုအေဂျင်ကိစ္စတွေလည်းဖြစ်လာပြီးဥက္ကဋ္ဌတွေလည်းလက်ရှိမှာခံထားရတယ်ဆိုတော့ကျကွက်နဲ့ကျိတ်ဆက်ဖို့ကအရင်ကြီးကိုဘယ်လိုပြောမလဲခက်ခဲမှုတစ်ခုအတိုင်းအတာတစ်ခုတည်လျှောက်သွားပြီအဲ့အချိန်မှာကိုနဲ့ရှင်နိုးနဲ့ပေါင်းရင်းပတ်သက်ခဲ့ကြတယ်လူငယ်အကောင်းဆောင်တွေကျကွက်ကလူငယ်အဖွဲ့အစည်းတွေနဲ့ပဲဆက်သွယ်ပြီးတော့ဆက်သွားနေကြတာပေါ့တချံတွင်းမှာကကျွန်တော်တို့ကပထမတွေကတာဂတ်ထားလာပြီးတော့ပေါ့ဒီ silent ပဲသွားမယ်ဆိုပြီးတော့ကျွန်တော်တို့ကအားလုံးစီစဉ်ထားပြီးသားပေါ့တချံဟိုအိမ်ထဲကအိမ်ပြန်ဒူးမှမထွက်ပဲနဲ့တချံကိုသူတို့ဒီအကျန်းဖတ်ဆက်ဖတ်ကလုပ်တဲ့တချံကိုကျွန်တော်တို့ကလုံးဝအားမပေးပဲနဲ့ဒီတိုင်းပဲအိမ်ထဲမှာနေပြီးတော့ဆက်သွားဖို့ကိုကျွန်တော်တို့ကစီစဉ်ထားတာကတော့
ဆန္ဒပြပွဲတွေအကြံဖက်ဖြိုခွဲခံရတဲ့ရန်ကုန်မြို့ကဆန္ဒပြသပိတ်တွေဟာလက်နက်ကင်တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားထိတိုက်တွေ့တာတွေကိုရှောင်ပြီးတော့ရှောင်တခင်ပုံစံမျိုးတွေနဲ့ပျောက်ကြားသပိတ်တွေလုံနေကြပါတယ်။ဆန္ဒပြတဲ့သူတွေပေါ်မှာတပ်ဖွဲ့ဝင်တွေကလက်နက်တွေတုံးအကြံဖက်ပစ်ခတ်လို့တေဆုံးသူဟာ9000နဲ့6ဦးထိရှိသွားပြီလို့နိုင်ငံရေးကြေညာများကူညီဆောက်ရှောက်ရေ အင်အားသုံးအကြမ်းဖက်လို့တည်ဆုံရသူဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲခံရလို့တည်ဆုံသူကယာနဲ့ချီရှိနေတယ်လို့ဖမ်းဆီးခံထားရသူထောင်နဲ့ချီရှိနေပြီးဖမ်းဝရမ်းထုတ်ခံထားရသူတွေရှိနေပေမဲ့လည်းဆန္ဒပြလူလူကတော့ဆရာနာသိအုပ်ချုပ်နေတာကိုရတဲ့နည်းနဲ့ဆက်ပြီးတော့ဆန့်ကျင်ဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်ရှင်။
တော်လန်တကြံလှုပ်ရှားမှုအတွက်ပြင်ဆင်နေတဲ့အကြောင်းကိုရန်ကုန်ကလာတဲ့တရင်ကိုမဆုံမပြပြပေးသွားတာပါ။